ပြည်ရဲ့သတင်းဘက်ကတနက်ပြစ်မှုနဲ့အသေးခံဘုံခွဲမှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံနဲ့သွေးစည်းခိုင်မာမှုပြသဖို့ပဲရစ်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီက IS အကြမ်းဖက်အုပ်စုကိုချိန်မောရမှာအနိုင်ရရှိမှာဖြစ်ပြီးသူတို့ကိုနှိမ်နင်းဖို့လှုံ့ဆော်နေတယ်လို့ပြောကြားလိုက်ပါတယ်။တနင်္လာနေ့ညပိုင်းပြင်သစ်မြို့တော်ကိုနိုင်ငံသားဝန်ကြီးဆက်ရောက်စဉ်လုံခြုံရေးကိုတင်းကျပ်စွာခြားထားပါတယ်။ဝန်ကြီးကယ်ရီနဲ့အတူသတင်းနောက်တွေကိုလိုက်ပါခွင့်မပြုဘဲဒါဟာဥရောပမြို့တော်ကိုတွားရောက်တဲ့တရားဝင်ခီးစဉ်အတွင်းပထမဦးဆုံးအကြိမ်ခုလိုကန့်သတ်လိုက်တာပဲဖြစ်ပါတယ်။အသက်ဆုံးရှုံးသူတွေအတွက်ကြေကွဲဝမ်းနည်းမှုကိုဖြေပြောက်လို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်ပဲရစ်မြို့တော်မှာဒီလနှောင်းပိုင်းကျင်းပဖို့ရှိတဲ့ရာသီဥတုဆိုင်ရာညီလာခံအပါအဝင်အခြားအစီအစဉ်တွေကိုလည်းပြောင်းလဲဖြစ်သိမ်းဖို့ပြုလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။အဲဒီညီလာခံကိုတက်ရောက်ဖို့သမ္မတဥဘာမကစိတ်ဆန္ဒစောလျက်ရှိကြောင်းလည်းပြောပါတယ်။စောစောပိုင်းကတော့ပြင်းထန်သမရဖရန်ဆွာအိုလန်းကဆီးရီးယားအပေါ်ထိုးစစ်ကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့အလေးနက်ပြောဆိုခဲ့ပါတယ်။ဘာဆိုင်မှာရှိတဲ့ပြင်းထန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာရှားပါးနဲ့မေကွန်းပြောကြရမှာပြင်းထန်သမရက
Monsieur le président du Congrès, Monsieur le président du Sénat, Monsieur le Premier ministre, Mesdames messieurs,
အောင်ရနေညာကဖြစ်ပွားခဲ့တဲ့လှုပ်ရွတ်တွေဟာစစ်ကြေညာတဲ့သဘောတက်ရောက်ပြီးဆီးရီးယားမှာဆုံးဖြတ်စီစဉ်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယမ်မှာပြင်းစင်စည်းရုံးခဲ့ပြီးကျွန်တော်တို့ရဲ့ပြင်သစ်မြေပေါ်မှာလာရောက်ကျူးကျော်ကြံစီခဲ့တာဖြစ်တယ်လို့သမရဖရန်ဆွာအိုလန်းကပြင်သစ်ဘာသာစကားနဲ့ပြောသွားတာပါတနင်္လာနေ့ကလည်းပြင်သစ်အာဏာပိုင်တွေဟာနိုင်ငံတော်ဝန်ရဲတပ်ဖွဲ့တွေဝင်စင်းနေရမှာလူ23ဦးကိုဖမ်းဆီးမိခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်တိုက်ခိုက်မှုကိုဦးစီးလှုပ်ဆောင်ကြတဲ့မတင်ငါရသူတွေဖြစ်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်လူ129ဦးအနည်းဆုံးသေဆုံးခဲ့တဲ့ဒီတိုက်ခိုက်မှုတွေကိုအဓိကကြံစီခဲ့သူအဖြစ်မော်ရိုကိုနယ်ပွားဘယ်ဂျီယံနိုင်ငံသားအဗ်ဒဲဟာမစ်အဗ်ဒေါ့ကိုဖော်ထုတ်နိုင်ခဲ့ပါတယ်ဒီနှစ်စစောပိုင်းကရဲအပေါ်မအောင်မြင်ခဲ့တဲ့တိုက်ခိုက်မှုအတွက်ဘယ်ဂျီယံအာဏာပိုင်တွေကသူ့ကိုအလိုရှိနေတာလည်းဖြစ်ပါတယ်တနင်္လာနေ့ကမေကွန်းမှာသမရအိုလန်းကအကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်အစောတလင်ဆုံးဖြတ်ချက်ချဖို့လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်